ဒီကနေ့ရန်ကုန်မှာကျင်းပတဲ့ရန်ကုန်စီပင်ရွေးကောက်ပွဲအနောက်ရှက်တစုံတရာမရှိပဲအောင်မြင်စွာပြီးဆုံးသွားပြီမဲ့မဲပေးသူဥယျာဉ်နယ်ပါလွန်နေတယ်လို့မဲဆန္ဒရှင်ရှင်တွေနဲ့ရွေးကောက်ပွဲဆောင်ကြည့်သူတွေကပြောပါတယ်စီပင်ရွေးကောက်ပွဲမှာပါတီနိုင်ငံရေးအင်အားသုံးမှုတချို့တွေ့ခဲ့ရတယ်လို့မဲဆန္ဒရှင်စီရင်မှားယွင်းမှုတွေနဲ့လည်းကိုယ်တိုင်ကြုံခဲ့ရတယ်လို့ကိုယ်တိုင်မဲပေးခဲ့သူစီပင်ရွေးကောက်ပွဲဝင်ကိုယ်စားလှယ်လောင်းတဦးကလည်းထောက်ပြပါဗျ။ဒီနေ့ရန်ကုန်တိုင်းတွင်33မြို့နယ်တို့ကစီပင်ရွေးကောက်ပွဲအခြေအနေကိုဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကတင်ပြပေးပါမယ်ရှင်
။ဟုတ်ပါတယ်။မတ်လ31ရက်နေ့ဒီနေ့အနေနဲ့မနက်ခင်းကနေစလို့ရန်ကုန်တိုင်း33မြို့နယ်ကမဲဆန္ဒနယ်6ခုအတွက်ကိုယ်စားလှယ်လောင်း282ဦးဝင်ရောက်ရှင်ပြိုင်ခဲ့တဲ့ရန်ကုန်စီပင်သားရွေးကောက်ပွဲကတော့ချုံမွေစွာနဲ့ပဲကျင်းပပြီးစီးသွားခဲ့ပါပြီ။ဒါပေမဲ့လို့မဲလာပေးသူမဲဆန္ဒရှင်ဥယေကတော့တိတိတသားကိုနှဲပါခဲ့တယ်လို့ရွေးကောက်ပွဲနှဲပေးခဲ့သူတွေနဲ့ရွေးကောက်ပွဲစောင့်ကြည့်တဲ့အဖွဲ့တွေကပြောပါတယ်ဒီကနေ့ကျင်းပတဲ့ရန်ကုန်မြို့တော်စီပင်ရွေးကောက်ပွဲကိုတော့နိုင်ငံတော်သမ္မတဦးဝင်းမြင့်ကိုယ်တိုင်တာမွေမြို့နယ်မဲယုံမှာလာရောက်နှဲပေးခဲ့ပါတယ်နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့ဗဟန်းမြို့နယ်မှာကြိုတင်နှဲပေးခဲ့ပြီးဖြစ်ပါတယ်လာမယ့်ဧပြီလထဲမှာစပြီးတော့အသက်ဝင်လာမယ့်စီပင်ကော်မတီဝင်ရွေးကောက်ပွဲအတွက်ရန်ကုန်မြို့တော်သူမြို့တော်သားတွေမဲပေးခဲ့ကြတဲ့အထင်ရန်ကုန်တိုင်းသင်္ကန်းမြို့မြို့နယ်မှာကိုယ်တိုင်သွားပြီးတော့မဲပေးခဲ့သူစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆုထွန်းကသူ့အတွေ့အကြုံခုလိုပြောပြပါတယ
်နိုင်ငံသားတယောက်အနေနဲ့ဆိုတော့ဒီကိုစီပင်သားမှာထားဆောင်မယ့်ကိုယ်တွေကိုရွေးချယ်တဲ့ဟာတော့ဘာလို့လဲကျွန်တော်ကကိုယ်ပါလဲတောင်းရှိရမလို့ဒီလိုရွေးချယ်နေတဲ့ကြောင့်လို့ဒီတော့ကြာပြီးတော့ကျွန်တော်မဲပေးရခြင်းဖြစ်တယ်ဗျာ။ဒါတော့ကျွန်တော်တို့လည်းကြည့်ရခါကြတော့လေဟိုစင်ကောင်းကြတော့မဲပေးတဲ့အရေးတွေမဲတော့ဗျာ။ဟိုကျွန်တော်ပါတဲ့ချိန်မှာဒီမနာရီကျတော့ပါဆိုမဲပေးရတဲ့အချိန်မှာရှိတော့ပြောက်ပဲရှိတာဗျာ။အဲရှိမှာဒီပြီးရတဲ့အရေးတွေမဲကြည့်တော့လေဟိုမဲပေးရမယ့်တစ်ဆောင်ကျော်မှာဒါပြီးရဒီမှာ50လောက်ပဲရှိတယ်လို့ပြောရပါဘူး။အဲဒီပြည်ပြည်ရေးစင်ကဒါနေနေတာတော့ကျွန်တော်နေနေတာတော့ဟိုစိတ်မကောင်းဘူးဗျာ။အဲဒီတော့ကျွန်တော်ကစီရင်ရေးကောက်ဝဲဆိုရတယ်ဒါအခုကိုယ်ရိုးရော်ရဲ့ဟိုဒါကြီးကြီးရဲ့ဒီဟာတစ်ခုဖြစ်တယ်ဟိုတော့နေနေရောဒါခိုင်းကြကြီးကိုယ်ကလေးရောဒါလေးရမယ်အဖြစ်နေပါတော့အဲ့တော့ဒီပေးတဲ့နေရင်းနေသားတော့ဒါရှိနေပါလေဒီနေရင်းစီမံသားရဲ့မုန်ကလေးသားတော့
ရှိကပွဲကျင်းပတဲ့33မြို့နယ်ကမဲယုံနေမှာစောင့်ကြည့်လေလာသူပေါင်း348ဦးကိုဆစ်လွတ်ပြီးတော့အနီးကစောင့်ကြည့်ခဲ့တဲ့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ PACE ကလည်းရွေးကောက်ပွဲကချုံမွေစွာပြီးဆုံးသွားခဲ့ပေမဲ့မဲပေးသူကအလွန်ကိုနည်းတဲ့အတွက်စိုးရိမ်မိတယ်လို့ရွေးကောက်ပွဲကျင်းပနေချိန်မှာပဲသဘောထားထုတ်ပြန်ပါတယ်ဒီကနေ့ကျင်းပခဲ့တဲ့စီပင်ရွေးကောက်ပွဲအပေါ်မှာတော့ PACE ရဲ့စီမံကိန်းအစီအစဉ်မန်နေဂျာကိုဟန်ဆိုထွန်းကအခုလိုခြုံငုံသုံးသပ်ပါတယ
်မဲဆောက်ပြီးတဲ့အချိန်မှာတော့အလုံးကတော့အဆင်ပြေတယ်လောက် EECC လေးဖြစ်တယ်ပေါ့နော်ဒါပေမဲ့လဲလာပြီးတဲ့ပမာဏကတော့တအားနည်းတယ်နောက်ဆက်ဆန်းစစ်လေးလာမှုတစ်ခုလုပ်ကြည့်တာရန်ကုန်မြို့မှာရှိတဲ့ဒီအခု33မြို့နယ်မှာကျင်းပနေတဲ့မဲယုံကြီးအခြေအနေကိုသုံးသပ်ကြည့်အောင်ဆရာခိုင်လုံးပတ်ဝန်းကျင်မှာပဲဒီလဲလာပြီးတဲ့လူရှိတယ်အဲ့ဒါတော့ဒါနေပြီးမှုတအားနည်းတယ်ပေါ့ကျန်တဲ့ကိစ္စအနေနဲ့ကတော့ကျွန်တော်တို့မဲယုံဆောက်ခွင့်တဲ့အခြေအနေမှာကျွန်တော်တို့ရဲ့ဩဇာပါပြီးအချို့ပဲမ300ခိုင်လုံးလောက်ပဲရှိပါတယ်ဒီလိုမျိုးတားမြစ်ခံရတာမျိုးပြီးမဝင်တာမျိုးရှိတယ်ပေါ့မဲယုံခုတွေရဲ့ဒီအစားပိုင်းရဲ့အခန်းကဏ္ဍပေါ်မှာသိရှိမှုလဲလို့အဲ့ဒီလဲလို့အဲ့300ခိုင်လုံးလောက်မှာတော့ကျွန်တော်ဒီအဲ့ဒါမျိုးတွေ့ရတယ်နောက်တစ်ခုကကြတော့ဒီလဲလို့ဒါပါမဲဆွဲတာလို့ပါလို့တော့ကျွန်တော်ရှိလို့ incision အကြီးကြီးတွေမတက်လာဘူးတခြား incision လေးတွေတော့တချို့ပူစားမဲပြီးအမဲငယ်ရှိတာဘူးဒါပေမဲ့ကြီးသွားတဲ့ခြေခြေလုံးလုံးဖြစ်တဲ့ဒီဖူးစားကြီးရက်တွေတော့ကျွန်တော်တို့မတွေ့ရဘူးခင်ဗျ
ရန်ကုန်မြို့တော်စီပင်သားရာရေရွေးကောက်ပွဲကော်မရှင်ခုတ်ထုတ်ပြန်တဲ့မဲယုံတီနေရာနဲ့လက်တွေ့တည်ရှိနေတဲ့မဲယုံရဲ့နေရာဟာလွဲမားနေတယ်လို့ PACE ကထောက်ပြသလိုပဲမဲယုံနေမှာလာပေးတဲ့မဲဆန္ဒရဲ့ရှင်နေရဲ့စည်ရင်လွဲချော်မှုတွေရှိနေတာကိုလည်းကိုယ်တိုင်ကြုံခဲ့ရတယ်လို့ရန်ကုန်မြို့တော်စီပင်သားရာရေရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်သူတဦးဖြစ်တဲ့မဲဆန္ဒနဲ့အမှတ်3ရဲ့ကိုယ်စားလှယ်လောင်းကိုအောင်ခန့်ကလည်းသူ့အတွေ့အကြုံအခုလိုပြောပြပါတယ
်မဲလာပေးရနေမှာပဲတကယ်မဲသေးလို့ရအောင်စီပင်ပေးထားတဲ့အဲ့ဒီမှာအားနည်းနေရတာကျွန်တော်တွေ့ရပါတယ်အဓိကကတော့မဲဆင်းရင်းနဲ့ပတ်သက်ပြီးတော့ပါမဲဆင်းရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီလောက်ကတော့မဲဆင်းရင်းမှာအရှင်မတမအားနည်းလို့မပြည့်တော့ပါဘူးဒီသားစုလိုက်တိုက်လိုက်မပါတာရှိပါတယ်ကျွန်တော်ကိုယ်တိုက်ကိုပဲကိုယ်လည်းတယောက်နေနဲ့မနက်ကကျွန်တော်မနက်9နာရီမှာမဲပေးတဲ့အချိန်မှာဆက်ဆက်တွေ့ကြရပါတယ်ပါတယ်ဆိုတော့ကျွန်တော်ပထမမဲဆင်းရင်းစစ်ထားရတာနဲ့ဒီယုံမဲဆင်းရင်းယုံမဲဆင်းရင်းနဲ့တိုက်တဲ့ယုံကျွန်တော်မဲယုံသွားတဲ့အခါမှာကျွန်တော်နာမည်မပါပါဘူးကျွန်တော်ဆင်းရင်းမပါပါဘူးကျွန်တော်မိသားစုဆင်းရင်းမပါပါဘူးသုံးနေသက်ပြီးတော့ကျွန်တော်နောက်ယုံပြင်ကြပါတယ်အဲယုံမှာသွားပြေးလိုက်တော့မှရပါတော့ပါတယ်
ဒီကနေ့ကျင်းပခဲ့တဲ့စီပင်ရွေးကောက်ပွဲရဲ့အခြေအနေပေါ်မှာတော့ပါတီနိုင်ငံရေးလွှမ်းမိုးမှုတွေရှိတာကိုမြင်ခဲ့ရတယ်လို့မဲဆန္ဒရလဒ်ထွက်ပေါ်ခြင်းကိုစောင့်ကြည့်ရအောင်မယ်လို့စီပင်ကိုယ်စားလှယ်လောင်းတူအနေနဲ့ကိုအောင်ခန့်ကအခုလိုသုံးသပ်ပါတယ
်ပါဘောအဖြစ်အပျက်ဒီနိုင်ငံရေးအခက်အခဲပေါ့နော်ကျွန်တော်ပါတီနဲ့အခက်အခဲဒုတိယကတော့ကျွန်တော်စီးပွားရေးနဲ့နော်စီးပုဂ္ဂိုလ်ထဲမှာလည်းရှိရစီးပွားရေးနဲ့အခက်အခဲပေါ့တတိယကတော့စီးပွားရေးမဟုတ်နာမည်ရှိကြီးသားအဲ့ဒီပေါ့နော်ပထမနှစ်ခုကပိုပြီးကြီးပါတယ်နိုင်ငံရေးဆိုတာကျွန်တော်တို့အလန့်လိုကိုဆိုတာလူတိုင်းသိပြီးသားအလန့်လိုကိုလူတိုင်းသိချရတဲ့အလန့်လိုကိုပါသို့တော်လည်းပဲသူ့အနေနဲ့ဒီဟာကိုအစိုးရအကြည့်အောင်ပါပေါ့နော်အစိုးရဆိုတာလည်းကျွန်တော်တို့အကြီးဆုံးဟိုလာကျွန်တော်နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တီတို့ဒီလိုကိုစိတ်ပြီးသွားတော့နိုင်ငံတကာမျှနေတဲ့လူကိုဆိုတော့ကြတော့အစိုးရနဲ့ပြည်သူနဲ့ပြန်ရတယ်လို့ပါဖြစ်ပါတယ်အဲ့ဒါမြင်ရတာပါဘူး
။ဟုတ်ကဲ့
ဒီအရာကိုစဉ်းစားထားလို့တော့ထင်ပါတယ်။ဘူရေးကြီးရလည်းပြန်ကြည့်မယ်ဆိုရင်ကျွန်တော်ကအဖွဲ့နဲ့တယောက်တည်းပြန်ရတယ်လို့ဖြစ်ပါတယ
်။ဒီကနေ့ကျင်းပတဲ့ရွေးကောက်ပွဲကတော့ရန်ကုန်မြို့တော်စီပင်သားရာရေးကော်မတီဝင်6ဦးကိုမဲဆန္ဒနယ်မြေ6ခုကနေလဲပေးရွေးချယ်တာဖြစ်ပါတယ်။နောက်မြို့နယ်33မြို့နယ်ကစီပင်သားရာရေးကော်မတီတွေအတွက်တမြို့နယ်ကို3ဦးလုံးနဲ့စုစုပေါင်း69ဦးကိုတက်ဆိုင်ရာရန်ကုန်မြို့တော်သူမြို့တော်သားတွေလဲပေးရွေးချယ်ခဲ့ကြတာပါ။စီပင်ဥပဒေတည်ရထူးခြားချက်အရကတော့ရွေးကောက်ခံ6ဦးကတအူးကိုဒုတိယမြို့တော်ဝင်အဖြစ်နဲ့ကော်မတီဝင်တွေအားလုံးကလှည့်ဝက်မင်းဆန္ဒပေးရွေးချယ်ကြမှာလည်းဖြစ်ပါတယ်ရှင်။